ကျင့်သက်သမ္မတရွေးကောက်ပွဲမှာထိတ်ကပြင်းနေတဲ့မရင်လက်ပန်းဟာ IS တွေကြွအကြံဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်နေတဲ့ဓာတ်ပုံတွေကိုနှစ်ထောင်15ခုနှစ်ကလူမှုမီဒီယာကွန်ရက်စာမျက်နှာ3ခုမှာဖော်ပြခဲ့မှုနဲ့ပတ်သက်ပြီးတော့ထောင်နဲ့တုံးနဲ့ငွေတန်းဒေါ်လာ800တောင်းကိုးတောင်ဆောင်ရမယ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။လက်ရရင်ဥပဒေပြုလွှတ်တော်အမတ်လက်ပန်းဟာ လွတ်တော်အမတ်တအူးအနေနဲ့ရရှိထားတဲ့လူငင်းချမ်းသာခွင့်ကိုရုပ်သိမ်းဖို့အတွက်ဥရောပလွတ်တော်မှာကြာတာပရင်းတွေကမဲခွဲဆုံးဖြတ်ခဲ့ကြတဲ့အတွက်လည်းအကြမ်းဖက်မှုဓာတ်ပုံတွေဖြန့်ဝေမှုနဲ့အရေးယူခံရမယ့်အခြေအနေတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။လက်ပန်းကတော့သူ့ရဲ့သမ္မတမဲဆွယ်ဘဲကိုထိခိုက်အောင်လို့ရည်ရွယ်တဲ့နိုင်ငံရေးလှုပ်ရှားဖြစ်ကြောင်းပြောဆိုသွားခဲ့ပါတယ် ဒီလိုမျိုးအဖြစ်ဖြစ်တဲ့ဒီတက်ပြတ်မှုကိုလည်းရှုံချခဲ့တဲ့အကြောင်းပြင်သစ်သတင်းဌာနတွေကိုကြာတာပရိနေကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတခြားသူတွေကိုစုံစမ်းစစ်ဆေးတာတွေမလုပ်ဘဲသူ့ကိုသာ စစ်ဆေးတဲ့အပေါ်မှာလည်းမေးခွန်းထုတ်ခဲ့ပြီးတော့သူဟာလွတ်တော်အမတ်တယောက်အနေနဲ့အဲ့ဒီစစ်သွေးကြွအဖွဲ့ကိုရှုံချခဲ့တဲ့သူဖြစ်တဲ့အကြောင်းလက်ပန်းကပြောဆိုသွားခဲ့ပါတယ်ရှင်။